ောက်ကြနေကလွတ်တော်ကအတည်ပြုလိုက်တဲ့အမေရိကန်နိုင်ငံရဲ့ဘတ်ဂျက်မှာမြန်မာနိုင်ငံကိုကူညီဖို့အတွက်ဒေါ်လာ136တန်းကျော်ချမှတ်လိုက်ပါတယ်။ဥပဒေကကဏ္ဍ6ခုခွဲစဉ်းစားခဲ့ရမှာပထမပဋိပက္ခရောပါတည်ငြိမ်ရေးဒုတိယဒီမိုကရေစီလူ့ခွင့်ရေးရပ်ဘက်အဖွဲ့အစည်းများတိုးတက်ရေးတိကျလွတ်လပ်သောမီဒီယာဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတတိယကျန်းမာရေးစရုပ်ထပညာရေးပြည်စမရှင်းလက်စီဝါရေးနဲ့လေယာဆိုင်ကြိုးရေးစတ္ထမလူသားချင်းစာနာထောက်ထားမှုဆရာကိစ္စရပ်တွေအတွက်ရမငွေကိုအသုံးပြုမှာဖြစ်ပြီးစစ်ကောင်စီနဲ့စစ်တပ်သူတို့နဲ့နှီးနွယ်နေသူတွေနဲ့အဖွဲ့အစည်းတွေစီရမငွေမရောက်စေရလို့ပြဋ္ဌာန်းထားပါတယ်။ကချင်ကရင်ကရင်နီချင်းမွန်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာလုပ်နေကြတဲ့အစီအစဉ်တွေအပါအဝင်မတူကွဲပြားတဲ့လူမျိုးနဲ့ဘာသာတွေကြားသီးခံနိုင်မှုစီလုံးညီညွတ်ရေးတာဝန်ခံမှုနဲ့ကြားမအခြေခံအကြမ်းဖက်မှုဆိုင်ရာလုပ်ငန်းအစီအစဉ်တွေလည်းအခုညီပြင်းတဲ့အထက်မှာပေါ်ဝင်ပါတယ်။ဒါပြင်ဒုက္ခသည်တွေနဲ့နေစွန့်ခွာပြည်တွင်းရွှေ့ပြောင်းနေထိုင်ကြရသူတွေကိုကူညီနေကြတဲ့ထိုင်းနိုင်ငံအခြေစိုက်လူသားချင်းစာနာထောက်ထားရေးရပ်ရွာအသိုက်အဝန်းအခြေခံအဖွဲ့အစည်း CSO တွေကိုလည်းကူညီမှာဖြစ်ပါတယ်။စစ်ကောင်စီရဲ့လူခွေရေးချိုးဖောက်မှုတွေကိုစုံစမ်းမှတ်တမ်းတင်တဲ့ဆောင်ရွက်ချက်တွေကိုလည်းကူညီသွားမယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားပြီးဒီမိုကရေစီဖြစ်စဉ်ပြန်လည်ပေါ်ပေါက်လာဖို့အတွက်နိုင်ငံသားရေးဝန်ကြီးဟာကုလသမဂ္ဂအပေါင်းအဝင်နိုင်ငံတကာအတိုက်ဝင်းနဲ့လှုပ်ဆောင်ရမယ်လို့လည်းပြဋ္ဌာန်းလိုက်ပါတယ်။ခုလိုအကူအညီပေးမဲ့အစီအစဉ်တွေအတွက်သက်ဆိုင်ရာလွှတ်တော်ကော်မတီတွေနဲ့လည်းတိုင်ပင်ရမယ်လို့ပြဋ္ဌာန်းထားပါတယ်။